မြောက်ကိုရီးယားရဲ့ထင်းချောက်မှုအန္တရာယ်ကိုအတူလက်တွဲပြီးတွန်းလှန်မှုလိုကြောင်းတောင်ကိုရီးယားသမ္မတရုံးစွန်ယိုးနဲ့ဂျပန်ဝန်ကြီးချုပ်အသစ်ရှီဂဲရူအီရှိဘာရူနှစ်ဦးပထမဆုံးတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုချိန်မှာသဘောတူလိုက်ကြပါတယ်ဂျပန်အာဏာရပါတီရဲ့ခေါင်းဆောင်ဖြစ်တဲ့အီရှိဘာအရွေးချယ်ခံရတာကိုကြိုဆိုကြောင်းနဲ့သူ့ရဲ့ခေါင်းဆောင်မှုအောက်မှာနှစ်နိုင်ငံလုံခြုံရေးနဲ့စီးပွားရေးကိစ္စရပ်တွေကိုအတူလက်တွဲဆောင်ရွက်ပြီးတော့တိုးတက်အောင်လုပ်မယ်လို့ပြီးခဲ့တဲ့သတင်းပတ်တမ်းမှာပဲတောင်ကိုရီးယားကပြောခဲ့တာပါအခုဖုန်းနဲ့ဆက်သွယ်ပြောဆိုချိန်မှာလဲအင်းနီးချင်းနှစ်နိုင်ငံဟာတူညီတဲ့အကျိုးစီးပွားနဲ့စံတန်ဘိုးတွေရှိတဲ့အရေးပါတဲ့မိတ်ဖက်တွေဖြစ်ကြောင်းနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြှင့်မှုနဲ့အနီးကပ်ဆက်သွယ်မှုဆက်လုပ်ဖို့ပန်ကြားခဲ့ကြောင်းတောင်ကိုရီးယားကသတင်းထုတ်ပြန်ပါတယ်။မြောက်ကိုရီးယားရဲ့ရန်လုံမှုတွေကိုတုံ့ပြန်ရမှာတောင်ကိုရီးယားနဲ့ဂျပန်တောင်ကိုရီးယားအမေရိကန်နဲ့ဂျပန်တို့ကြားစည်းလုံးမှုရှိဖို့နှစ်ဖက်သဘောတူခဲ့တယ်လို့လည်းပြောပါတယ်။ဝန်ကြီးချုပ်အီရှိဘာကလည်းဒုတိယကမ္ဘာစစ်နောက်ပိုင်းလုံခြုံရေးချင်းချောက်မှုအကြီးအမားဆုံးခံရတဲ့ဂျပန်အတွက်မိတ်ဆွေနိုင်ငံတွေနဲ့နှက်ဆိုင်နဲ့ဆက်ဆံရေးထူထောင်မယ်လို့ကတိပြုခဲ့တာဖြစ်ပါတယ်